နိုင်ငံရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူဦးဆောင်တဲ့အဖွဲ့ဝင်၉ဦးပါအစိမ့်မြန်မာကိုယ်စားလှယ်အဖွဲ့တို့ရဲ့ခီးစဉ်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီးဌာနအရာရှိတွေနဲ့ရောကော့ပဇားကမွတ်စလင်ဒုက္ခသည်တွေနဲ့ပါတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အမြဲတမ်းအတွင်းဝန်ဦးမြင့်သူကပြန်လည်နေရာချထားရေးအတွက်နေအိမ်အဆောက်အဦတွေစောက်လုပ်ထားတာ၊လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးလှုပ်ဆောင်ထားတာတွေ၊ကျန်းမာရေး၊ပညာရေး၊နိုင်ငံသားဖြစ်မှု NVC ကတ်ကင်ဆောင်မှုရဲ့အကျိုးရလဒ်တွေ၊အလုပ်အကိုင်အခွင့်အလမ်းတွေ၊လူမှုအတိုင်းဝန်ကြားတဟဇာတရှိစေရေးဆောင်ရွက်ထားရှိတဲ့အခြေအနေတွေကိုအတိအပြည့်ပြောကြားခဲ့တယ်လို့နိုင်ငံရေးဝန်ကြီးဌာနသတင်းထုတ်ပြန်ချက်မှာပါရှိပါတယ်။2018ခုနှစ်ဇန်နဝါရီလကတည်းကနေအိမ်အဆောက်အဦတွေစောက်လုပ်ပြီးစီးနေတဲ့မောင်နှောခရိုင်လှဖိုးကောင်ဂျားစခန်းမှာနေထိုင်ဖို့အတွက်ပြင်ဆင်ထားရှိတာတွေရှိပေမဲ့လက်ရှိရခိုင်ပြည်နယ်အတွင်းတပ်မတော်နဲ့အေအေတို့တိုက်ပွဲတွေကသူတို့အတွက်လုံခြုံမှုကိုအာမခံမယ်ဆိုတာမဖြစ်နိုင်ဘူးလို့ဒုက္ခသည်တွေကပြောကြပါတယ်။တိုက်ပွဲတွေကြောင့်ဌာနေရခိုင်တိုင်းရင်းသားတွေတောင်စစ်ပီးဒုက္ခသည်တွေအဖြစ်နေထိုင်ကြရသလိုထိခိုက်ဒဏ်ရာရသေဆုံးရသူတွေလည်းရှိနေတာမို့တရားဥပဒေစိုးမိုးရေးအတွက်ကိုလည်းမေးခွန်းထုတ်ရမလို့ဖြစ်နေတယ်လို့ပြောကြပါတယ်။ပြီးခဲ့တဲ့လပိုင်းတွင်းကမြန်မာနိုင်ငံကိုရောက်လာတဲ့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ် Miss Christine Bagana ကလည်းဒုက္ခသည်တွေနေရပြန်ရေးကလက်တွေ့မှာမဖြစ်နိုင်သေးဘူးလို့လည်းဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံစီတွားရောက်ခဲ့တဲ့ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်နိုင်ငံရေးဝန်ကြီးဌာနအမြဲတမ်းတွင်းဝန်ဦးမြင့်သူနဲ့အဖွဲ့ဝင်ဖြစ်လိုက်ပါသွားတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရချထားရေးဝန်ကြီးဌာနညွန်ကြားမှုချုပ်ဒေါက်တာကိုကိုနိုင်တို့စီ RFA ကဆက်သွယ်ခဲ့ပြီးမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ကော့ပဇားကဒုက္ခသည်တွေနဲ့မြန်မာအစိုးရကိုယ်စားလှယ်တို့တွေ့ဆုံခဲ့ရပါအရင်တုန်းကပြောထားတဲ့အချက်တွေကိုပဲပြောကြခဲ့တာဖြစ်ပြီးစစ်စည်ရေးပုံစံဖြည့်ထားသူ2000ကျော်ရှိနေပြီဆိုတာကလည်းလုံးဝမဖြစ်နိုင်ဘူးလို့ဒုက္ခသည်တဦးဖြစ်တဲ့ကိုခင်မောင်ကပြောပါတယ
်။ဘေးတော့ကွာဆက်တယောက်တယောက်များကုဆန်တားလို့မြန်မာပြည်ကိုအခုဒီပြင်ပစုံပေးတာကကျွန်တော်မချဘူး။ဒီဆန်တို့ဟာမိမိဆန္ဒလျော့ပြည့်တဲ့ဆရာမဖြစ်နိုင်ဘူးလို့ကျွန်တော်ပြောချင်တာတတမောလာမှာချစ်ဒီလူညာတို့ဒီပါတီရှင်လို့ပြောတာကျွန်တော်တို့စတမ်းပေါ်မှာပဲမယ်တာဘေးဌာနကပြည်ပြည်ဒီမှာလာပြီးတော့ကျွန်တော်တို့က organize လုပ်တာသူကကျွန်တော်တို့ကတပေါ်တာရယူတယ်ကျွန်တော်တို့မချဘူးကျွန်တော်တို့ဒီမှာမနေရှင်ဘူးပြင်ရှင်တယ်အခုပြင်ရှင်တယ်ကျွန်တော်တို့ကဘသူမှလာအထင်စရန်ကောက်စရာလို့မလိုဘူးခုဆန္ဒလျော့ခုပြင်ဖို့ကျွန်တော်တို့ဆုံးပေးပါလိမ့်မယ်ဒါပဲမယ်ကျွန်တော်တို့ပြင်နိုင်လို့အောင်အစိုးရမှာအကြံနဲ့ပင်တိပေးဖို့လိုတယ်ဥပမာအလုံးသီးတာတိုင်းအခုရခိုင်ပြည်နယ်ထက်မှလည်းရေနဲ့တိုက်ပွဲဖြစ်နေပြီဒါလွန်ကျဲမှုလုံးဝမရှိဘူးကျွန်တော်တို့တောင်းဆိုနေတဲ့နိုင်ငံစစ်စစ်လည်းလုံးဝကိုယ်ကဆံမဖြစ်ဘူး MBC ကစားလည်းအဆံမဖြစ်ဘူးဒါကမလော့ကင်ဘေတော့မှဖြစ်နိုင်မှာမဟုတ်ဘူ
းမြန်မာအစိုးရအနေနဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်သူတို့ယုံကြည်လက်ခံလာနိုင်ဖို့လှုပ်ပြပေးဖို့လိုအပ်တယ်လို့ဒုက္ခသည်တွေအနေနဲ့လည်းနိုင်ငံသားဖြစ်ခွင့်ရရေးအတွက်ဥပဒေနဲ့အညီအစစ်အစစ်ရှောက်ထားကြဖို့လိုတယ်လို့လည်းကော်ဖီအနန်ကော်မရှင်အဖွဲ့ဝင်ဟောင်းတို့ဖြစ်တဲ့ဟာဂျီဦးအေးလွင်ကမှတ်ချက်ပေးပြောပါတယ
်မြန်မာနိုင်ငံမှာနိုင်ငံသားဖြစ်ဖို့အတွက်ဆိုတာကရှောက်ယူရပါတယ်ဥပမာဆိုရင်ကျွန်တော်မြည်နိုင်ငံသားရှောက်ချင်တယ်ရှောက်ရပါတယ်ဗိုလ်ချုပ်မှုကြီးရဲ့မြည်ဟိုနိုင်ငံသားဖြစ်ဖို့အတွက်လည်းရှောက်ရတယ်သမရာကြီးရဲ့မြည်လည်းနိုင်ငံသားဖြစ်ဖို့အတွက်ရှောက်ရတယ်နိုင်ငံသားဖြစ်ရေးကိုရှောက်တဲ့အခါမှာအရေးချင်းပြည့်တဲ့လူကပြည့်တယ်လို့တွတ်တွတ်လွတ်လွတ်ဒါပြီးသွားမှာပေါ့လေလိုအပ်ချက်ရှိတဲ့လူဆိုရင်လည်းလိုအပ်ချက်ရှိတဲ့အတိုင်းလုံထုံးလုံနေတဲ့လောက်ရမှာပေါ့လေအဲ့တော့အထောက်အထားရှိပြီးသားလူတွေအတွက်လည်းရှောက်ဖို့အတွက်ဆိုတဲ့နီလာကလည်းပို့ပြီးတော့လွယ်ကူချုံးမွေမှာပေါ့ဆိုဒါကိုရှင်းပြနိုင်မယ်ဆိုရင်တို့လည်းတဖြည်းဖြည်းတော့နားဝင်လာမယ်လို့ကျွန်တော်ထင်ပါတယ်မြေပြင်အခြေအနေတခုတော့လက်ခံအသိမှတ်ပြုဖို့လိုတယ်ဗျအဲ့ဒီမှာရှိခဲ့ကြသောမွတ်စလင်များဒီမြန်မာနိုင်ငံနဲ့လုံးဝမပတ်သက်သောသူများလို့တို့ထွက်သွားခြင်းဒီတို့အတွက်ပြေးသွားတာပဲဆိုတော့ဟိုမတိစိတ်ထဲမှာအဲ့လိုဟာများကိန်းအောင်နေမယ်ဆိုရင်တော့အလုပ်လုပ်ရတာခက်ပါလိမ့်မယ်
ဒါပြင်မြန်မာအစိုးရအစိုးရကိုယ်စားလှယ်အဖွဲ့ဟာကော့ပဇားကဒုက္ခသည်တွေကိုပြန်လည်စစ်စစ်ခေါ်ယူဖို့ဆွေးနွေးခဲ့ပေမဲ့စိတ်ချလုံခြုံစွာနဲ့ပြန်လာနိုင်အောင်မပြသနိုင်ခဲ့ဘူးလို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ Human Rights Watch ကလည်းသတင်းထုတ်ပြန်ထားပါတယ်။နိုင်ငံရေးဝန်ကြီးဌာနအမြဲတမ်းတွင်းဝန်ဦးမြင့်သူက NVC ကနိုင်ငံသားစစ်စစ်မှုတပ်တွေကကပ်ပြားရှောက်ဖို့တိုက်တွန်းခဲ့ပြီးဒုက္ခသည်တွေဘက်ကတော့အဲ့ဒီအစီအစဉ်ဟာလူမျိုးခွဲခြားဆက်ဆံတဲ့1982ခုနှစ်နိုင်ငံသားဥပဒေကိုဆက်လက်အသက်သွင်းဖို့ရည်ရွယ်တာလို့ထင်မြင်ကြတယ်လို့ဆိုတာပါပဲ။မြန်မာအစိုးရအနေနဲ့သူတို့အပေါ်ခွဲခြားဆက်ဆံတဲ့စနစ်ကိုပယ်ဖျက်သိပြီးပထမဆုံးခြေလှမ်းအနေနဲ့ပြဿနာများတဲ့နိုင်ငံသားဥပဒေကိုပြန်ပြင်သင့်တယ်လို့ HRW ကတိုက်တွန်းထားပါတယ်ခင်ဗျာ။